ဒီကနေ့အမေရိကန်ပြည်ထောင်စုကိုထွက်ခွာလာဖို့ရှိတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွင်မှာတော့ဂုံနူးဆောင်စုတွေကိုလက်ခံရယူဖို့အမေရိကန်အစိုးရတာဝန်ရှိသူတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့သာမကအမေရိကန်ရောက်မြန်မာနိုင်ငံသားတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်။မရှိမနှောင်းဆိုသလိုသမ္မတဦးသိန်းစိန်ကလည်းနယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ရင်းနဲ့အမေရိကန်ကိုဒီလနှောင်းပိုင်းအတွင်းမှာရောက်လာအောင်ပါ။မြန်မာနိုင်ငံရေးလောကကအထင်ကရအဓိကပုဂ္ဂိုလ်နှစ်ယောက်ရဲ့အမေရိကန်ခီးစဉ်ပေါ်အကဲခတ်တရေသုံးသက်ချက်အမြင်တွေကိုတော့ BOA သတင်းတော် Run Corban သတင်းပေးပို့ထားတာကိုကိုအောင်လွင်ဦးကအပြည့်အစုံပြောပြပေးမှာပါရှင်
။ဆက်စုနှစ်နှစ်ခုအတွင်းပထမဆုံးအချိန်ဖြစ်အမေရိကန်ပြည်ထောင်စုကိုရောက်လာမဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာတော့အရက်သားတွေအတွက်လွတ်တော်ကချင်းမြင့်တဲ့အမြင့်ဆုံးစုတစ်ခုဖြစ်တဲ့ဂုံနူးဆောင်ရွှေတစိမ့်လက်ခံရယူဖို့အပါအဝင်သမ္မတ Barack Obama နဲ့ပါတွေ့ဆုံပြင်မယ်လို့လည်းမျှော်လင့်ထားကြတာဖြစ်ပါတယ်။1992ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုကိုကိုယ်တိုင်လက်ခံရယူခဲ့တဲ့ဥရောပဒလွားဒီနစ်ဆမ်မိုင်းတွားရောက်ခဲ့ပြီးဒုတိယအကြိမ်နောက်နိုင်ငံခီးစဉ်ဖြစ်အမေရိကန်တဝမ်းသတင်းနှစ်ပတ်ကျော်ကြာနေထိုင်မှာလည်းဖြစ်ပါတယ်ဒီခီးစဉ်ဟာဆိုရင်တော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာကျင်းပမဲ့အထွေထွေညီလာခံကိုသမ္မတဦးသိန်းစိန်တက်ရောက်မဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါဒီလိုတက်တိုက်ဆိုင်ဆိုင်အခြေအနေကြောင့်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကတိပြုထားတဲ့မြန်မာသမ္မတရဲ့ခီးစဉ်အပေါ်မှာဒေါ်အောင်ဆန်းစုကြည်ရဲ့ကြော်ကြားမှုကအရေးမိုးနေမလားဆန်းစစ်သူတွေတုံ့တက်နေကြပါတယ်။ဒါပေမဲ့လည်းမြန်မာရေးအနီးကပ်စောင့်ကြည့်လေ့လာနေသူဩစတြေးလျနိုင်ငံမကော်ရိုက်တက္ကသိုလ်ကပမောက္ခရှောင်းတန်နန်းကတော့သမ္မတဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်တို့ရဲ့ဆက်ဆံရေးမှာအပြန်အလှန်အကျိုးပြုနိုင်တာတွေရှိတယ်လို့တုံ့တက်ပါတယ်။
One of the really good things about San Sain is that he's only going to be there for a term. He's got a view very much on his legacy about.
ဦးသိန်းစိန်ရဲ့ပတ်သက်လို့ကောင်းတဲ့အချက်တစ်ခုအနေနဲ့ကတော့သူဟာယာဒူးတတန်တစ်ခုပဲရှိမဲ့သူဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံကိုလမ်းကြောင်းမှန်ပေါ်ရောက်အောင်ဆောင်ကျဉ်ပေးမဲ့အမွေအနှစ်မျိုးခြံရက်ခဲ့လို့တဲ့ကြီးကြီးမားမားအမြင်မျိုးရှိနေပါတယ်။တနည်းပြောရရင်ဒေါ်အောင်ဆန်းစုကြည်ကသူ့အတွက်တော့တော်တော်လေးတန်ဖိုးရှိတဲ့အရာတစ်ခုပါ။ဘာကြောင့်လဲဆိုတော့ဒေါ်ဆန်းစုကြည်ဟာအမခန်းလောက်အောင်ရေပန်းစားသူတယောက်ဖြစ်တာမို့ဘယ်သူမှမလုံနိုင်တဲ့အလုပ်တစ်ခုဖြစ်တဲ့မြန်မာနိုင်ငံကိုကမ္ဘာလယ်မှာထင်ပေါ်လာအောင်လုပ်နိုင်လို့ပဲဖြစ်ပါတယ်
။ကုခီးစဉ်အတွင်းမှာပဲအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကိုထပ်မံလျှော့ပေါ်တာတွေကြီးညာကောင်းကြီးညာနိုင်တယ်လို့လည်းပမောက္ခတန်တန်းကပြောပါတယ်။ဒီချိန်ထဲမှာပဲဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းမြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေကိုဆွေးနွေးတာမင်းမြန်တာတွေရှိလာနိုင်တယ်လို့လည်းဆန်းစစ်သူတချို့ကခံမှန်းနေကြပါတယ်။အထူးသဖြင့်ကတော့လူပေါင်းဒါဇင်နဲ့ချီသေးဆုံးပြီးအကြီးအကျယ်ထိခိုက်ဆုံးရှုံးမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်ကဒေသခံဗုဒ္ဓဘာသာရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားပြည်ပခတ်တွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ကြလိမ့်မယ်လို့ပြည်ပမှာခြေစိုက်ထားတဲ့နိုင်ငံရေးအကျဉ်းသားများကုညီဆော့ရှောက်ရေးအသင်း AAPP ရဲ့တွဲဖက်တွင်ရင်မှုကိုဖို့ကြီးကပြောပါတယ
်questions about what is happening in Arakan state. Those are key important things for Burma.
ကံပြင်းနေမှာဘာတွေဖြစ်ပျက်နေသလဲဆိုတာတွေကိုမေးခွန်းထုတ်ကြပါလိမ့်မယ်။ဒါကမြန်မာနိုင်ငံအတွက်အရေးကြီးတဲ့ကိစ္စလည်းဖြစ်တယ်။ပချင်းပြည်နယ်မှာဖြစ်ပွားနေတဲ့ပြည်ရင်းစစ်ပွဲတွေနဲ့ပတ်သက်လို့လည်းမေးခေါင်းမေးခံရနိုင်တယ်။အခြေခံကြကြအပြောင်းလဲတွေအထူးသဖြင့်ကတော့မြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေမရက်တက်မဲနဲ့ကတော့သူခီးစဉ်ကအမေရိကန်ရဲ့မူဝါဒတွေပြောင်းလဲလာအောင်လုပ်နိုင်မှာမဟုတ်ဘူးလို့ကိုဘိုကြီးကပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းဖမ်းဆီးခံထားရစေနိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးဖို့လိုအပ်နေတယ်လို့လက်နက်ကန်ပြစ်ခတ်တွေရက်စဲမှသာအမေရိကန်ရဲ့မူဝါဒတွေပြောင်းလဲလာဖို့ရှိတယ်လို့လည်းကိုဘိုကြီးကပြောပါတယ်။ဒေါ်ဆက်စုကြည်ရဲ့ခီးစဉ်အတွင်းမှာတော့အမေရိကန်လွတ်တော်နဲ့တက္ကသိုလ်တွေပြည်ပရောက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံချိန်မှာတိုင်းပြည်ကပြောင်းလဲနေတဲ့ပတ်သက်ပြီးသူ့ကိုယ်ပိုင်သုံးသက်ချက်ကိုပြောလိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ။American Congress လို့တော့ကချင်းမြင့်တဲ့ရွှေတစိမ့်စုအပြင် Asia Society ကချင်းမြင့်မဲ့ဂုံနူးဆောင်စု Atlantic Council ရဲ့ကမ္ဘာနိုင်ငံသားစုတွေကိုဒေါ်အောင်ဆန်းစုကြည်လက်ခံရယူသွားမှာဖြစ်တဲ့အပြင် Yale, Harvard နဲ့ Kentucky ပြည်နယ် Louis V. Tech တို့တွေကိုတွားရောက်ပြီးစကားပြောဆိုဦးမှာလည်းဖြစ်ပါတယ်ခင်ဗျာ။